တော်ရရှိမြခင်ဗျာထိုင်းနိုင်ငံကစက်ရုံအလုပ်ရုံတွေမှာလေယာထွက်ကုန်စိုက်ခင်းတွေနဲ့ငါးဖမ်းလုပ်ငန်းတွေမှာမြန်မာနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေလစာအနေအချင်းနဲ့မတရားဖိနှိပ်ခိုင်းစေခံကြရတယ်ဆိုတာသတင်းတွေမကြာခဏပဲကျွန်တော်တို့ကြားကြရပါတယ်အဲ့ဒီမြန်မာရွှေ့ပြောင်းအလုပ်သမားတွေနဲ့ကမ္ဘောဒီးယားနိုင်ငံကသွားရောက်ပြီးတော့အလုပ်လုပ်နေကြတဲ့ဘဝတူအလုပ်သမားတွေကြုံတွေ့နေကြရတဲ့အရေးကိစ္စတွေကိုမခံမရနိုင်ဖြစ်လို့ဗြိတိန်နိုင်ငံသားအသက်34နှစ်အရွယ်အန်ဒီဟောလ်ဆိုသူကအင်တာနက်ကနေတဆင့်သတင်းတွေထုတ်ပြန်ပြီးတိုက်ပွဲဝင်ခဲ့ပါတယ်။ပြီးခဲ့တဲ့2023ခုနှစ်ဖေဖော်ဝါရီလအတွင်းကအယ်ဂျာဇီရာရုပ်မြင့်သံကြားဌာနနဲ့ဆက်သွယ်မေးမြန်းကမ်းမှာထိုင်းနိုင်ငံကတစ်သီးဖျော်ရည်ပို့ကုန်ကုမ္ပဏီကြီးဖြစ်တဲ့ National Fruit Company Limited လက်အောက်ကဆက်ယုံမှာရွှေပြောင်းအလုပ်သမားတွေ Passport အသိမ်းယူခံထားရပြီးအမျိုးမျိုးပဲခေါင်းပုံဖြတ်တင်ချဆက်ဆံခံရတယ်ဆိုတာတွေကိုအန်ဒီဟောလ်ကထုတ်ဖော်ပြောကြားခဲ့ပါတယ်။အဲ့ဒါလိုပြောကြခဲ့တာတွေဟာကုမ္ပဏီကိုနာမည်ပြည့်စေတယ်ဆိုပြီးတော့အသေးဖြက်မှုနဲ့မစ္စတာဟောကိုအခုတရားစွဲဆိုတာဖြစ်ပါလေ2023ခုနှစ်နှစ်စမ်းပိုင်းကဖင်လန်နိုင်ငံက Finwatch ဆိုတဲ့အဖွဲ့အစည်းကတကယ်လို့အဲ့ဒီကုမ္ပဏီကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုရင်ဖင်လန်နိုင်ငံကိုအဲ့ဒီ National Fruit ကုမ္ပဏီကဖျော်ရည်တွေနာနတ်သီးဘူးတွေဝယ်ယူတင်သွင်းနေတာတွေရပ်ဆိုင်းသင့်တယ်ဆိုပြီးအန်ဒီဟောကိုအစီရင်ခံစာတစောင်းရေးခိုင်းခဲ့ပါလေအဲ့ဒီကနေဇာလန်စတင်လာခဲ့ပြီးတော့တခြားအဖွဲ့အစည်းတွေကပါဒီကုမ္ပဏီကိုအာရုံပြုစုံစမ်းလာကြတဲ့အခါမှာအခုလိုတရားစွဲဆိုမှုတွေပေါ်ထွက်လာတာပါအခုဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးအန်ဒီဟောလ်ကိုအမှုမစတင်ခင်မနေ့တုန်းကတယ်လီဖုန်းနဲ့ဆက်သွယ်ပြီးမေးမြန်းကြည့်တဲ့အခါမှာသူက
My research was intended to assist migrants in the public interest so it's very difficult for me to be convicted of this kind of thing when I didn't do anything
ကျွန်တော်ရှာဖွေသူတွေသနာလုပ်ပြီးတော့တင်ပြခဲ့တဲ့အဲ့ဒီအစီရင်ခံစာဟာအများအကျိုးအတွက်ရည်ရွယ်လှုပ်ဆောင်ခဲ့တာပါအဲ့ဒါလိုကောင်းတာတွေကိုလုပ်တဲ့လူတယောက်အနေနဲ့ကျွန်တော်ကိုပြစ်ဒဏ်စီရင်ဖို့ဆိုတာတော်တော်ခက်ခဲပါတယ်ကျွန်တော်ဒီကုမ္ပဏီကိုမုန်းလို့ထိခိုက်အောင်လို့မဟုတ်မတရားလုပ်တာလည်းမဟုတ်ပါဘူးလို့အန်ဒီဟောကပြောကြားသွားတာပါ National Fruit Company ကတော့မစ္စတာဟောလ်ကရည်ရွယ်ချက်ရှိရှိနဲ့သူတို့ကုမ္ပဏီအကျိုးစီးပွားထိခိုက်ကြဆင်းအောင်လုပ်တယ်လို့စွပ်စွဲထားပါတယ်။ဒါနဲ့ပတ်သက်ပြီးအန်ဒီဟောလ်ကဆက်ပြီးတော့အခုလိုပြောပါတယ
် You know, I've been doing it for 10 years. I don't get any personal benefit out of it. I've done it to help other people and I believe it's a good thing. So why are they prosecuting me, you know?
ကျွန်တော်ဒီကိစ္စနဲ့ပတ်သက်ပြီးတော့အချက်အလက်တွေရှာဖွေသူရည်တနာလှုပ်လာတာ10နှစ်ရှိပါပြီ။ကျွန်တော်အတွက်တပြားတစ်ချက်မှကိုကြိုးမဖြစ်ထွန်းခဲ့ပါဘူး။ဒုက္ခရောက်နေတဲ့သူတွေကိုကူညီကယ်တင်ခြင်းလို့လှုပ်တာကောင်းတဲ့လှုပ်ရလို့ပဲမြင်ပါတယ်ဗျာလို့ပြောသွားတာပါသူတို့တွေကကျွန်တော်ကိုဗစက်ပိတ်သွားအောင်နိုင်ငံရေးအရစ조사နေကြတယ်လို့လည်းပဲသူကဆက်ပြီးတော့ပြောသွားပါတယ်အယ်ဂျာဇီရာရုပ်မြင့်သံကြားဌာနကအဲ့ဒီ National Fruit Company ဆက်ယုံကထွက်ပြေးသွားတဲ့အလုပ်သမားတယောက်ကိုအင်တာဗျူးမေးမြန်းခန်းတစ်ရက်လုပ်ခဲ့ပါသေးတယ်ဒါအပြင်အဲ့ဒီ2023ခုနှစ်ထဲမှာပဲ Finwatch အဖွဲ့အစည်းကဒီဆက်ယုံထဲမှာအလုပ်သမားတွေစင်းစင်းရဲရဲနဲ့ဒုက္ခခံပြီးတော့အလုပ်လုပ်နေကြတာဓာတွေကိုမှတ်တမ်းတင်ဗီဒီယိုတစ်ခုခိုးပြီးတော့ရိုက်ကူးထုတ်လုပ်ခဲ့ပါတယ်။တဖြည်းဖြည်းနဲ့လူပြောများလာတဲ့အတွက်ကြောင့်ထိုင်းအာဏာပိုင်တွေက National Fruit Company ကိုသွားရောက်ပြီးတော့စစ်ဆေးကြတဲ့အခါမှာလောက်ခလာစာတွေမတရားဖြတ်တောက်တာတွေအလွန်အကျူးနာယီပေါင်းများစွာခိုင်းစေတာတွေတန့်စင်ကန်းတွေအလုံးလောက်မရှိတဲ့အပြင်အင်သာသွားတာကိုတောင်အချိန်ကန့်သတ်တာမျိုးတွေတွေ့ရှိခဲ့ပါတယ်။ပဲလို့ဆက်လက်ပြီးတော့အရေးယူတယ်ဆိုတာတော့ထုတ်ပြန်ကြေညာတာမသိကြရပါဘူး။အဲ့ဒီနောက် National Fruit Company ကပစ္စည်းတွေကိုဝယ်ယူနေတဲ့ Finland နိုင်ငံကကုန်သွယ်ရေးအဖွဲ့တစ်ဖွဲ့နဲ့ Israel နိုင်ငံကကုမ္ပဏီတစ်ခုတို့ကလည်းပဲအဲ့ဒီကုမ္ပဏီကအရာရှိတွေကိုသွားရောက်တွေ့ဆုံပြီးတော့ဆွေးနွေးခဲ့ပါတယ်။ Israel ကုမ္ပဏီကတော့ဝယ်ယူတင်သွင်းမှုကိုရပ်ဆဲလိုက်တယ်လို့ Finwatch အဖွဲ့ကဆိုပါတယ်။ Andy Hall အခုရင်ဆိုင်နေရတဲ့အမှုဟာစက်တင်ဘာလ၁ရက်နေ့မှာစတင်ရုံပဲစတင်တာရှိပါသေးတယ်။အသေးဖြက်မှုအပြင်ကွန်ပျူတာအလွဲသုံးစားမှုဆိုတဲ့ electronic ပုံမှန်နဲ့လည်းပဲအမှုဖွင့်ထားတာတွေရှိပါတယ်။တရားရုံးကနေပြီးပြစ်မှုထင်ရှားတယ်ဆိုတာတွေ့ရှိရင်တော့ Andy Hall ဟာဒဏ်ငွေသန်းချီပေးရမယ်အပြင်ထောင်ဒဏ်9နှစ်အထိကြာခံရနိုင်တယ်လို့လည်းပဲသိရှိရပါတယ်။သူ့ရဲ့ passport ကိုသိမ်းပြီးထိုင်းနိုင်ငံမှာဖမ်းထားတာနဲ့ပတ်သက်လို့ Mr. Hall က
I live in Yangon, it's where my house is. I live in Yangon, but I cannot go back because they took my passport, you know. So I can't go back to Myanmar.
ကျွန်တော်ကရန်ကုန်မြို့မှာနေတာပါ။ရန်ကုန်မြို့ကကျွန်တော်ရဲ့အိမ်ရှိပါတယ်။သူတို့တွေကကျွန်တော်ရဲ့ passport ကိုသိမ်းထားတဲ့အတွက်ကြောင့်ကျွန်တော်မှရန်ကုန်ကိုမပြောင်းနိုင်မဲ့ရှိနေတာပါလို့ပြောသွားပါတယ်ခင်ဗျာ။